အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုတရားဝင်ခီးစဉ်နဲ့မနေ့စနေနေ့ကရောက်ရှိလာခဲ့တဲ့သမ္မတဦးသိန်းစိန်ဟာအခုကျမတို့ဒီအတန်လွှင့်နေတဲ့အချိန်မှာပဲမြန်မာတန်ရုံးမှာမြန်မာမိသားစုတွေနဲ့တွေ့ဆုံနေပါတယ်ဒီတွေ့ဆုံပွဲမှာ VOA Wine.ta ကိုသိန်းထိုက်ဦးလည်းရောက်ရှိနေပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ကိုသိန်းထိုက်ဦးကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းကြည့်တော့အရင်ဆုံးဒီတွေ့ဆုံပွဲမှာသမ္မတဦးသိန်းစိန်အနေနဲ့အဓိကဘာတွေပြောကြားခဲ့သလဲဆိုတာကိုမေးကြည့်ထားပါတယ်ရှင
်ဟုတ်ကဲ့အဓိကတော့သူမြန်မာမိသားစုတွေနဲ့တွေ့တဲ့အချိန်မှာတိုင်းပြည်ပြန်လဲထူထောင်ရေးအတွက်မြန်မာမိသားစုတွေပြည်ပမှာရောက်နေတဲ့သူတွေအထက်နေဆုံးပုံပေါင်းပါဝင်ဆောင်ရွက်ကြဖို့ဆိုပြီးတော့အဓိကပြောသွားပါတယ်တိုင်းပြည်မှာလိုအပ်ချက်တွေအများကြီးရှိနေတဲ့ဒီတိုင်းပြည်ကနှစ်ပေါင်းများစွာလက်နက်ကင်လှုပ်ရှားမှုတွေနဲ့ပြည်ပခန့်တွေအများကြီးကြုံရတဲ့အတွက်ကြောင့်အခက်အခဲကနှိမ့်ချနေတဲ့ဆိုတဲ့အခြေအနေတွေကိုအဓိကပြောသွားတာပါခင်ဗျာ
အမေရိကန်ကဒီတရားဝင်ခီးစဉ်နဲ့လာရတာနဲ့ပတ်သက်ပြီးတော့သူဒီအကြောင်းကိုဘာပြောပါသေးလဲရှင
်ဟုတ်ကဲ့ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခီးစဉ်တွေမှာသမ္မတဦးသိန်းစိန်ကသူအမေရိကန်ဆိုရရာရှိတဲ့အထက်လွှတ်တော်ခေါင်းဆောင်တွေလွှတ်တော်အမတ်တွေကိုသူတွေ့မယ်ဆိုတဲ့အကြောင်းကိုပြောပါလိမ့်ခင်ဗျာပြောတဲ့အကြောင်းရင်းကလည်းမြန်မာနိုင်ငံပေါ်ရေးယူပေးဆိုမှုကဥပဒေကြောင်းအရကျန်နေသေးတာဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင်းအရပါဖေရှားပေးဖို့ပေါ့နော်အခုလိုဆိုင်းငံထားတဲ့အနေအထားမျိုးမျိုးပဲနဲ့အရေးယူပေးဆုံးမှုတွေကိုဖေရှားပေးဖို့ကိစ္စမှာသူကိုယ်တိုင်လာပြီးတော့အခုလိုတွေးဆုံပြီးတော့ပြောမယ်ဆိုလို့ရှိရင်ပို့ပြီးတော့အမေရိကန်ပြည်သူကလက်ခံနိုင်တယ်လို့သူအနေနဲ့မျှော်လင့်တယ်ဆိုပြီးတော့လည်းပြောသွားပါတယ်ခင်ဗျာအဲ့တော့အဓိကခီးစဉ်အတွင်းမှာမြန်မာနိုင်ငံပေါ်အရေးယူပေးဆုံးမှုတွေလောကကျိုးသိမ်းပေးရေးအတွက်အဓိကပြောမယ်ဆိုတာမျိုးတော့ရှင်းလင်းပြောသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့မြန်မာမိသားစုတွေနဲ့တွေ့ရဆိုတဲ့နေရာမှာလည်းဟိုဖိတ်ထားတာကဒီအတိုင်းဝိုင်းအမျိုးစုံကားလို့သိရပါတယ်ဘယ်လိုလူမျိုးတွေလာတာတွေ့ရပါလဲရှင်
ဟုတ်ကဲ့ဒီကတော့မြန်မာအတန်ယုံနဲ့အရင်ကတည်းကနှိစက်မှုရှိတဲ့သူတွေနောက်ပြီးတော့သတင်းဌာနတွေဟိုဒီဝါရှင်တန် DC တိုင်းမှာရှိတဲ့မြန်မာအတိုင်းဝိုင်းလိုပဲအဓိကပြောရမှာပါခင်ဗျာတွေ့ဆုံပွဲမှာတော့မြန်မာမိသားစု300လောက်လာတယ်တမတော်အားလုံးကိုနှုတ်ဆက်ပြီးတော့ကျွန်တော်မင်းကွန်းပြောသွားတယ်ဟို channel သတင်းဌာနတွေတွေ့ဆုံမင်းမျက်နှာမျိုး channel သူတွေနဲ့တွေ့ဆုံမင်းမျက်နှာမျိုးတွေတော့မရှိပါဘူးခင်ဗျာသူနဲ့တူတခြားဝင်ကြီးလေးရောဒုတိယဝင်ကြီးတွေအဲနောက်ပြီးတော့တချို့ရုံးမြင့်တန်ကြားဌာနတွေပြည်တွင်းရပေါ့လေသတင်းဌာနတွေလည်းသူတို့လိုက်တာကကျွန်တော်တွေ့ရပါတယ်ခင်ဗျာအခုကျွန်တော်ပြောနေတဲ့အချိန်မှာနောက်မှကြားနေရတဲ့အတိုင်းနဲ့သမ္မတဦးသိန်းစိန်ကိုစန့်ကျင်ဆန္ဒပြတဲ့သူတွေလည်းအများကြီးရှိပါတယ်ခင်ဗျာသူတို့ကလည်းမြန်မာနိုင်ငံမှာစီးပွားပြောင်းလဲမှုတွေကတကယ်တမ်းမစစ်မှန်သေးဘူးဆိုပြီးတော့သမ္မတဦးသိန်းစိန်ကနိုင်ငံတကာကိုညားနေတယ်ဆိုပြီးတော့လာပြီးတော့ဆန္ဒပြတာပါခင်ဗျာ